နော်လူငယ်နဲ့တွေ့တယ်ကိုကျော်ဆန်းသာတက်ရှိတရားရှိနေဦးမယ်ဆိုရင်အသက်တရာပြည့်မဲ့မွေးနေ့အခါတမယားနဲ့ကြုံကြိုက်နေတဲ့အတွက်တနိုင်ငံလုံးမှာဗိုလ်ချုပ်နှစ်တရာပြည့်အထိမ်းမှတ်ပွဲတွေစီစီကားကားကျင်းပခဲ့ကြပါတယ်ပါတီတစ်ခုကလူငယ်လေးတယောက်ကလည်းဗိုလ်ချုပ်နှစ်တရာပြည့်မွေးနေ့အထိမ်းမှတ်စာရေးစာကုန်းပြိုင်ပွဲလေးတစ်ခုပြုလုပ်ခြင်းတဲ့အတွက်လူငယ်တွေကိုဘလို့ခေါင်းစဉ်မျိုးနဲ့ရှင်ပြိုင်ခိုင်းရင်ကောင်းမလဲလို့ကျွန်တော်ကလာမေးတယ်အဲ့ဒါနဲ့ကျွန်တော်စဉ်းစားကြည့်မိတယ်ဗိုလ်ချုပ်အောင်ဆန်းဟာ1948ဇူလိုင်လ19ရက်နေ့ကွယ်လွန်နှိမ့်ဆရောက်သွားချိန်မှာအသက်32နှစ်ကျော်စလူငယ်တယောက်ဘဝမှာပဲရှိနေသေးတာပါဒါပေမဲ့ဗိုလ်ချုပ်ဟာတိုင်းပြည်အတွက်ပြည်သူလူထုအတွက်သူ့စိတ်ဝိညာဉ်သူ့ဘဝနောက်ဆုံးသူ့အသက်ကိုပါစတဲ့ပြီးတောက်လျှောက်အလုပ်တွေလုပ်သွားခဲ့တာအသက်32နှစ်ဆိုတဲ့အရွယ်နဲ့မလိုက်အောင်ပါပဲဗိုလ်ချုပ်အောင်ဆန်းရဲ့အကြောင်းကို32နှစ်သားအောင်ဆန်းဆိုတဲ့ခေါင်းစဉ်နဲ့သာစာစီကုန်းမယ်ဆိုရင်မဆုံးနိုင်တဲ့စာမျက်နှာတွေထွက်လာမှာသိကြပါတယ်တစ်ခေတ်တစ်ခါစေဆိုးရလက်ထက်ကဗိုလ်ချုပ်အောင်ဆန်းရဲ့ပုံရိပ်ကိုဖျောက်ဖျက်ဖို့ကြိုးစားခဲ့ကြတဲ့အတွက်ဗိုလ်ချုပ်ကြောင့်လေ့လာစရာတိတ်မရှိခဲ့ပေမဲ့အခုအခါမှာတော့ဗိုလ်ချုပ်ကြောင့်ရေးဖွဲ့ထားကြတဲ့စာအုပ်ပေါင်းများစွာရရှိနေပါပြီ။ဒါပေမဲ့ရှုထောင့်မတူတဲ့တင်ဆက်မှုတွေနဲ့ကျွန်တော်တို့မသိရသေးတဲ့ဇက်ကွက်လေးတွေပါဝင်တဲ့ဗိုလ်ချုပ်ကြောင့်စာအုပ်တွေထပ်ထွက်နေတော့မှာပဲ။အခုဆိုရင်လည်းလွတ်လပ်ရေးပြီးသူကဗိုလ်ချုပ်အောင်ဆန်းရဲ့အထုပ်ပတ်တီကိုရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်တစ်ခုရှိတဲ့နဲ့ဆိုတဲ့ခံယူချက်နဲ့ဗိုလ်ချုပ်အောင်ဆန်းမှတ်တမ်းရုပ်ရှင်ကိုရိုက်ကူးတင်ဆက်ကြဖို့ပြင်ဆင်နေကြတာကိုလည်းအားလုံးအသိပါအဲ့ဒီဇက်ကားကြီးမှာဆိုရင်လည်း32နှစ်သားအောင်ဆန်းရဲ့မမေ့ရနိုင်စရာဇလန်းဇက်ကွက်တွေများစွာဟာခြံလက်ထားခဲ့ဖို့တော်တော်ခက်နေတဲ့အတွက်စီစဉ်သူတွေခေါင်းခဲနေကြတယ်လို့လည်းသိရပါတယ်ပြောချင်တာကဗိုလ်ချုပ်အောင်ဆန်းဟာ32နှစ်သားအရွယ်လူငယ်တယောက်ဆိုပေမဲ့တိုင်းပြည်လွတ်လပ်ရေးဆိုတဲ့တခုတည်းသောစိတ်နဲ့အလုပ်တွေပြဲနေအောင်လုပ်ခဲ့တာကြောင့်သူ့အကြောင်းတွေဟာတနည်းပြောရရင်သူ့ရဲ့အလုပ်မှတ်တမ်းဟာရေးဖွဲ့လို့မကုန်နိုင်ဘူးဆိုတာပါအလုပ်ကိုပြဲနေအောင်လုပ်ရမယ်ဆိုတာကလည်းဗိုလ်ချုပ်ရဲ့စကားတစ်ခွန်းပါပဲအဲ့ဒါနဲ့ကျွန်တော်လည်းလူငယ်တွေရေးဖွဲ့ဖို့အတွက်စာရေးစာကုန်းရဲ့ခေါင်းစဉ်ကို32နှစ်သားအောင်ဆန်းလို့အမည်ပေးရင်ကောင်းမယ်ဆိုပြီးပြောပြခဲ့တယ်ဗိုလ်ချုပ်အောင်ဆန်းအကြောင်းရေးခိုင်းမှာမို့လို့အဲ့ဒီအမည်ပေးပြခဲ့တာဆိုပေမဲ့လူငယ်တွေကိုကျွန်တော်တကယ်ရေးစေချင်ခဲ့တဲ့ခေါင်းစဉ်ကတော့နည်းနည်းကွဲလွဲပါတယ်ဗိုလ်ချုပ်အောင်ဆန်းလို့တခုတည်းသောပန်းတိုင်ကိုအာရုံစိုက်ပြီးအလုပ်တွေပြဲနေအောင်လုပ်ခဲ့တဲ့32နှစ်သားအရွယ်လူငယ်တယောက်ကိုအားကြအတူယူပြီးငါသာဆိုရင်ရောဆိုတဲ့အတွင်းမျိုးနဲ့မိမိကိုမိမိမိကုန်းနေပြန်မေးစေချင်တာပါကျွန်တော်ပြောနေတာကိုခုနားဆင်နေတဲ့လူငယ်ဗိုလ်ချုပ်အောင်ဆန်းကတော့အသက်32နှစ်အရွယ်မှာတိုင်းပြည်နဲ့လူထုအတွက်အလုပ်ပေါင်းများစွာလုပ်ပြီးအသက်ကိုတော့စည်သေးသွားခဲ့ပြီးပြီအခုမင်းရောအသက်ဘယ်လောက်ရှိပြီလဲမင်းတိုင်းပြည်အတွက်ဘာတွေလုပ်ပေးပြီးပြီလဲပြည်သူလူထုအတွက်ဘာတွေပေးဆက်ပြီးသွားပြီလဲ32နှစ်သားကျွန်တော်ဒါမှမဟုတ်32နှစ်သားကျမဆိုတဲ့ခေါင်းစဉ်နဲ့စာစီကုန်းမယ်ဆိုရင်စာမျက်နှာဗဏ္ဍာမျက်နှာလောက်ထွက်လာမှာလေအဲ့ဒီစာမျက်နှာတွေဟာတိုင်းပြည်နဲ့လူထုအတွက်ရောဟုတ်ရဲ့လားမင်းအတအတွက်မင်းမိသားစုအတွက်မင်းအတိုင်းဝိုင်းအတွက်ပဲဖြစ်နေမလားလူငယ်တွေကို32နှစ်သားကျွန်တော်32နှစ်သားကျမဆိုတဲ့ခေါင်းစဉ်နဲ့စာစီစာကုန်းတစ်ပုဒ်စီလောက်ရေးကြည့်ကြစေချင်ပါတယ်ကိုကျိုးဆန္ဒကိုအတအတွက်လုပ်တဲ့အလုပ်တွေမပါကြီးတိုင်းပြည်အတွက်ပြည်သူလူထုအတွက်အများအကျိုးအတွက်ဆောင်ရွက်တဲ့လုပ်ငန်းတွေကိုပဲမှတ်တမ်းတင်ကြမယ်ဘလို့လဲဗိုလ်ချုပ်အောင်ဆန်းကိုမမိဘူးဆိုရင်တော့ကျွန်တော်တို့လူငယ်တွေမှာရေးဖွဲ့စရာစာမျက်နှာတွေရှိနေဖို့လိုပါတယ်ဗိုလ်ချုပ်အောင်ဆန်းလို့အလုပ်လုပ်တဲ့လူငယ်တွေခက်မှန်းများရှိပါမှာဗိုလ်ချုပ်တို့မျှော်မှန်းခဲ့တဲ့ပန်းတိုင်ကိုကျွန်တော်တို့ခက်မှန်းများရောက်မှာပါဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အခမ်းအနားတွေအတွက်ပေးဖို့တဲ့တဝင်လာထဲမှာဒေါက်ဆန်းစုကြည်ကအခုလိုထည့်ရေးထားပါတယ်သူရဲကောင်းဆိုတာတတ်တိကောင်းယုံတိုင်းပြည်အတွက်အသက်ဆုံးရယုံမဟုတ်ပဲရိုးသားဖြောင့်မတ်ဖို့ဇွဲလုံးလာဝရိယရှိဖို့အပြင်ဉာဏ်အမျှော်မြင်ကြီးမားဖို့လည်းလိုအပ်ပါတယ်လုံတင်လှုပ်ထိုက်တဲ့ကိစ္စတွေကိုလုံတင်လှုပ်ထိုက်တဲ့အချိန်မှာမှန်မှန်ကန်ကန်လှုပ်ခြင်းဟာဗိုလ်ချုပ်လမ်းစဉ်မှာအခုအချိန်မှာကျမတို့ရဲ့တိုင်းသူပြည်သားတွေအထူးသဖြင့်လူငယ်လူရွယ်များဟာဗိုလ်ချုပ်မျှော်မှန်းခဲ့တဲ့တိုင်းပြည်မျိုးတည်ဆောက်ဖို့အောင်ဆန်းစိတ်တဲ့ဗိုလ်ချုပ်လမ်းစဉ်နဲ့ကြိုးစားသွားကြဖို့အထူးလိုအပ်ကြောင်းဖေဖေမွေးနေ့ရာပြည့်နှစ်မှာအမှာပါကြင်ပါတယ်တဲ့ဗိုလ်ချုပ်ကိုမွေးထုတ်ပေးခဲ့တဲ့နတ်မောင်မျိုးလေးဟာအခုဆိုဗိုလ်ချုပ်အောင်ဆန်းဆိုတဲ့အမည်နာမကိုသူ့ရင်မှတ်မှာဝွင့်ကြွားကြွားထိုးဆိုင်ပြီးဂုံတင့်နေပါပြီ
။နတ်မမင်းပါမထမလုံးနဲ့ထိန်ရင်းကိုငါတို့ချီပေးပြီးခဲ့ကဆဲကဘာစာလောက်တောင်းဝင်ကြပြီ။ဟဲ့လူဗလင်ရီယာရောက်ရှင်အောင်မနေကြ။လူပတ်သားသူငါမူရန်ကကြည့်ကြည့်တမတန်းကကြည့်ကြည့်သွားမတားပါနဲ့။ဘဝမှာအပန်းချင်ကြီးလက်တစ်ဖက်မပြေးခဲ့တဲ့စိတ်လူကိုလူခံစားပါလေဗျ
။ကိုကိုကျိုးဆန္ဒအတွက်ဆိုတော့ဝေလာဝေးဘဝမှာအနာယူပန်းဖြေဖို့တောင်အချိန်မပေးနိုင်ခဲ့ပဲတိုင်းပြည်နဲ့လူထုအတွက်ကုံယုံစူးစမ်းသွားခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့စိတ်ဓာတ်မျိုးတွေကိုဗ ဘိုးကျုံနှစ်တရာပြည့်အခမ်းအနားတွေကတဆင့်လူငယ်တွေစီးကူရယူနိုင်ကြပြီးအောင်ဆန်းလန်းစဉ်အတိုင်းသာလက်တွဲညီညီရှောက်နိုင်ကြပြီးဆိုရင်ဖြင့်တိုင်းပြည်ရဲ့အနာဂတ်ဟာအောင်လံတွေတလူလူလွှင့်နိုင်တော့မှာအေကံမလွဲပဲလို့ထင်မိပါတယ်။ချက်ချင်းမြတ်တာကိုမြန်တို့ပါ၊ဉာဏ်ပညာကိုတန်ဖိုးထားပါ၊အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။